အော်ရှင်းဒီတောင်ပိုင်းနဲ့မြောက်ပိုင်းတက်မတော်နှစ်ခုဟာပူးပေါင်းသွားပြီလို့ကြားပါတယ်ရှင်ဟိုဘယ်တော့ကပူးပေါင်းသွားတာပါလဲရှင
်ဒီမတ်လနောက်ပိုင်းရှမ်းပြည်တက်မတော်မြောက်ပိုင်းတက်ဖွဲ့ကကိုမြန်မာစစ်တပ်ကထုတ်စစ်စင်တိုက်ခိုက်လာတဲ့နောက်ပိုင်းမြောက်ပိုင်းကကိုဆလဲတချို့နဲ့ဒီရှမ်းပြည်တောင်ပိုင်းကအထိပ်ပိုင်းအညာရှိတွေနဲ့အကြင်ကြင်တိုက်ဆုံခဲ့ပါတယ်ခင်ဗျအဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့မှပြီးခဲ့တဲ့ဒီ20ရက်နေ့ရှမ်းပြည်လူထုတော်လှန်ရေးနေ့မှာဒီတကယ်မိန်ခွန်းထဲမှာတော့ဒုတိယဗိုလ်ချုပ်ကြီးရဲ့စိတ်ကထက်မပြောပါဘူးဒါပေမဲ့ဒီညပိုင်းပျော်ပွဲရှင်ပွဲကျင်းပဖို့အချိန်ရောက်လာတော့ဒုတိယဗိုလ်ချုပ်ကြီးရဲ့စိတ်ကစင်ပေါ်တက်ပြီးတော့မှဝန်တာဆရာတည်င်းကောင်းတစ်ခုပြောဖို့ရှိတယ်ဆိုပြီးတော့မှဒီလူထုကိုကြင်ညာတာပေါ့နော်ဒီအချက်ကတော့ရှမ်းပြည်တပ်မတော်ကိုဒီ SSA ကိုတည်င်းသမားတွေအနေနဲ့တောင်မြောက် SSAM SSAS ဆိုပြီးတော့မှခွဲခြားသုံးနှုံးဖို့မလိုတော့ဘူးတစ်ခုတည်းဖြစ်သွားပြီးအဲ့လိုမျိုးကြင်ညာချက်ပထမတစ်ခုအနေနဲ့ကြင်ညာသွားတာပေါ့နော်ခင်ဗျာနောက်ဒုတိယတစ်ချက်ကတော့ဒီ23ရက်နေ့ရှမ်းပြည်လူထုဒေါ်လာရင်းမြစ်ကိုဂုဏ်ပြုတဲ့အနေနဲ့ပေါ့နော်ဒီမွန်ကွန်မြို့နယ်တုံလောက်ဘက်မှာရောဒီနမ်လန်မြို့နယ်ဘက်မှာရောဒီရှမ်းပြည်တပ်မတော်အနေနဲ့မြန်မာစစ်တပ်ကိုရောရောက်တိုက်ခိုက်ခဲ့တဲ့အဲ့ဒါတွေမြန်မာစစ်တပ်ကအများအပြားတည်ဆုံမှုရှိခဲ့တယ်ဒုတိယဗိုလ်ချုပ်ကြီးရဲ့စစ်ကကြေညာထားတာပဲဖြစ်ပါရဲ့ခင်ဗျာ
ဟုတ်ကဲ့ဟိုရှမ်းပြည်တပ်မတော်တခုပဲရှိတော့တယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်ဆိုတော့လေဟိုအင်အားဘယ်လောက်များဖြစ်သွားပြီလဲရှင
်ဒီလက်လာသုံးတက်ချက်အရဆိုင်ရှမ်းပြည်တပ်မတော်မြောက်ပိုင်းဗိုလ်ချုပ်ပန်ဖာဦးဆောင်တဲ့တပ်ဖွဲ့က3000ထက်မနည်းရှိလိမ့်မယ်ရှမ်းပြည်တပ်မတော်ဒီဒုတိယဗိုလ်ချုပ်ကြီးရက်စစ်ရဲ့ဒီလူတူလက်နဲ့အင်အားကလည်း9000ထက်မနည်းရှိလိမ့်မယ်ခင်ဗျာ
။ဟိုအခုလိုပူးပေါင်းလိုက်တော့လေဟိုဘယ်သူတွေကဘယ်ယာဉ်တွေကိုသူတို့ဘယ်လိုများခွဲဝေတာဝန်ယူဆောင်ရွက်ပါလဲရှင
်။ဒုတိယဗိုလ်ချုပ်ကြီးရက်စစ်ကိုဆက်တဲ့မြန်မြန်ဖူးတဲ့အချက်အရာဒီဗိုလ်ချုပ်ပန်ဖာအနေနဲ့ဒီရှမ်းပြည်တပ်မတော်တစ်ခုလုံးကိုလာရောက်ဦးဆောင်လဲလို့ရတယ်ဒုတိယဗိုလ်ချုပ်ကြီးရက်စစ်အနေနဲ့ဒီနောက်လိုက်ဒီရောက်အနေနဲ့ဒီဒုတိယဗိုလ်ချုပ်ကြီးပန်ဖာဦးဆောင်ဦးရမှုနောက်ကိုလိုက်လို့လည်းရတယ်အဲ့လိုမျိုးဒုတိယဗိုလ်ချုပ်ကြီးရက်စစ်ကကျွန်တော်တို့စီကိုပြောဖူးတယ်ခင်ဗျာ
ဟိုအခုလိုပူပေါင်းလိုက်တော့အစိုးရနဲ့ကတိုက်ပွဲတွေပို့ပြီးတော့များပြင်းထန်လာနိုင်မလားရှင်
ဒီ23ရက်နေ့တော်လန်ကြီးနေ့တင်းစာရှင်းရှင်းပွဲရဲ့တင်းထောက်ကြီးမြင်းများနာမြန်မာစစ်တပ်ကအဲ့ဒီမျိုးရှမ်းပြည်တပ်တော်နဲ့ခုပူးပေါင်းတော့မယ်ဆိုရင်လေရင်တွေနဲ့လက်မှတ်ကြီးတွေနဲ့လာရောက်တိုက်ခိုက်ဖို့အလားအလာရှိလားပုံမပြင်းထန်မှာလားလို့တင်းထောက်တွေကမေးတယ်ခင်ဗျအဲ့ဒါကျွန်တော်တို့ကြားသိရတာကတော့ဘူတူရဘူချုပ်ကြီးရဲ့စစ်ကဖြစ်လာနိုင်တယ်ဒါပေမဲ့ဒီရှမ်းပြည်တပ်တော်အနေနဲ့ဒီနာအဖကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်မှုအပေါ်ကတရုတ်ပေါ်မှာလည်းမူတည်လိမ့်မယ်ဒါပေမဲ့ဒီတရုတ်တွေရဲ့ဖိအားနိုင်ငံတကာတွေရဲ့ဖိအားကတော့လေဒီရှမ်းပြည်တပ်မတော်ကဒရုန်းနဲ့နေဆက်ချင်းတော့တိုက်ရိုက်ရှိတာမဟုတ်ဘူးဆိုတော့အဲ့လောက်မှတော့ဖြောင်းမှုရှိမှာမဟုတ်ဘူးတော့အဲ့လိုမျိုးတော့ပြောတယ်ခင်ဗ
ျဒီလိုပူးပေါင်းလိုက်တဲ့အတွက်ရောဟိုဘလို့အကျိုးရလက်ဖြစ်လာနိုင်မလဲရှင
်ဒါကကောင်းတဲ့အလားအလာပေါ့နော်ဘာဖြစ်လဲဆိုတော့ဒီရှမ်းပြည်တိုင်းရင်းသားတွေဆိုရင်လည်းလက်နဲ့ကင်အဖွဲ့အစည်းတွေအများအပြားရှိတယ်လေဥမာပအိုးတို့ဒီလာဟုတို့ဝါတို့ဒီမင်္ဂလာတပ်ဖွဲ့တို့အဲ့လိုမျိုးကိုကန်းတို့ပလောင်တို့ဒီဗီဒီယိုစစ်တွေတပ်ဖွဲ့တွေအဲ့လိုမျိုးလက်နဲ့ကင်အဖွဲ့အစည်းတွေအများများတယ်ခင်ဗျာကျွန်တော်တို့ရှမ်းပြည်ကကျွန်တော်ကရှမ်းပြည်တပ်ပြောင်းနေတဲ့သုံးသပ်ပြောဆိုမယ်ဆိုရင်တော့ဒီတိုင်းရင်းသားတွေကဒီရှမ်းပြည်တိုင်းရင်းသားတချို့တွေကတခြားတိုင်းရင်းသားတွေစီယုံဖို့မပြောနဲ့ရှမ်းအချင်းချင်းတော့စီယုံလို့မရသေးဘူးဆိုရင်ဒီပလောင်တို့ပအိုးတို့ဒီဝါတို့ကချင်တို့ဒီရှမ်းပြည်သားတွေကိုပဲလို့စီယုံလို့ရမလဲရှမ်းတွေအချင်းချင်းတော့မပူပေါင်းဘူးအခုရှမ်းတွေကဒီလက်နဲ့ကင်အဖွဲ့ကပူပေါင်းသွားပြီဆိုရင်တော့နောက်ထပ်ခြေလမ်းတွေကတော့ဒီဝါတို့ပအိုးတို့နောက်ပြီးတော့မှဒီပလောင်တို့တဆုတစည်းကြီးပုံမဖြစ်လာဖို့မီးဆက်လာတယ်လို့တော့သုံးသပ်ပြောလို့ရတယ်လေခင်ဗျာ။ရှမ်းပြည်သားတယောက်အနေနဲ့တော့ဝမ်းသာတယ်လို့ပြောရမှာပေါ့ဗျာ
။ကျေးဇူးပါကိုဆိုင်မင်း။